အခုလပိုင်းနေ့အတွင်းရုရှားကုန်တင်သင်္ဘောတွေဟာမြောက်ကိုရီးယားသင်္ဘောတွေစီလောင်စာဆီပေါင်းဝင်လောင်စာဆီကုန်ကျန်းကနေကုန်ကျော်ထုတ်လို့ရမှအသုံးပြုတဲ့ဓာတ်ပစ္စည်းတွေကို၃ချိန်ထက်မနည်းပင်လဲပင်မလွှဲပြောင်းပေးခဲ့တယ်လို့အနောက်ဥရောပလုံခြုံရေးဆိုင်ရာအဆင့်မြင့်အရာရှိနှစ်ဦးကိုကူကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဗီဒီယိုအာဏာကိုင်ထားသလိုကမ္ဘာမှာဒုတိယလောင်စာဆီတင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ရုရှားအနေနဲ့အခုလိုလောင်စာဆီရောင်းချတာဟာကုလသမဂ္ဂရဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တင်ခတ်မှုဆုံးဖြတ်ချက်ကိုဖောက်ဖျက်ကျူးလွန်ရာရောက်တယ်လို့အဲ့ဒီလုံခြုံရေးဆိုင်ရာအရာရှိတွေကပြောပါတယ်။စက်တင်ဘာလအတွင်းမြောက်ကိုရီးယားတင်မော်ရီဟာရုရှားကနေမြောက်ကိုရီးယားကိုဥတည်ခုံမောင်းနေခဲ့တယ်လို့ရိုက်တာသတင်းဌာနကပြောဆိုခဲ့ပြီးနောက်ပိုင်းမှာအော်တိုဘာနဲ့နိုဝင်ဘာလတွေအတွင်းရုရှားနဲ့မြောက်ကိုရီးယားတင်မော်ရီဟာပင်လယ်ပြင်မှာသမုတ်တရားမဝင်ပစ္စည်းလွှဲပြောင်းတဲ့သတင်းတွေအခုလိုထွက်ပေါ်လာတာပါဒီလိုသတင်းထုတ်ဖော်ပြောကြားလာသူတဦးကတော့အခုနောက်ဆုံးပစ္စည်းလွှဲပြောင်းပေးမှုမှာရုရှားအစိုးရအနေနဲ့ပတ်သက်နေတဲ့အထောက်အထားမျိုးမတွေ့ရပါပေမဲ့ဒီရုရှားတင်မော်ရီဟာမြောက်ကိုရီးယားအတွက်လိုအပ်နေတဲ့အထောက်အကူပစ္စည်းတွေကိုလွှဲပြောင်းပေးနေတာဖြစ်တယ်လို့ဆိုရတယ်ပင်လယ်သမုဒ္ဒရာထောက်လှမ်းရေးနဲ့ဂျော်ရူကရရှိတဲ့ပုံတွေကိုကူကပ်ပြီးရုရှားနဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆက်မှုအခြေအနေကိုအခုလိုထုတ်ဖော်ပြောကြားတာပါရုရှားရဲ့အစီအပတ်ဆုံးပစိဖိတ်သမုဒ္ဒရာဘက်ထက်မှရုရှားကုန်ဒီသမုဒ္ဒရာတွာလာနေတာကိုဂျော်ရူဓာတ်ပုံတွေထဲမှာတွေ့ရတာဖြစ်တယ်လို့ဆိုပေမဲ့လျှို့ဝှက်အချက်လက်တွေကြောင့်အသေးစိတ်ကိုတော့သူတို့ကပြောကြားခြင်းမရှိပါဘူးခင်ဗျာ